မြန်မာအစိုးရအနေနဲ့ကလေးတငယ်အရေးနဲ့ပတ်သက်လို့အရှင်မြင့်လှုပ်ဆောင်နေရရရှိပေမဲ့လို့ပဋိပက္ခဖြစ်ရာဒေတာတွေကကလေးတငယ်တွေရဲ့အခြေအနေဟာစိုးရင်ကြအခြေအနေရှိနေချက်ဖြစ်တယ်လို့ကမ္ဘာကုလသမဂ္ဂကလေးတငယ်များရမုံဝဲအဖွဲ့ကပြောဆိုလိုက်ပါတယ်။ရခိုင်ပြည်နယ်အပါအဝင်ကချင်ရှမ်းနယ်ကရင်ပြည်နယ်စတဲ့ပဋိပက္ခဖြစ်ပွားရာဒေတာတွေမှာကလေးငယ်ပေါင်း2000ကျော်အတွက်လူသားချင်းစာနာထောက်ထားတဲ့အကူအညီတွေတိကျပို့လို့အနိုင်ပြီးကလေးစစ်သားစုဆောင်တာအပါအဝင်ပဋိပက္ခတွေကိုအဆုံးသတ်တင်ပြီလို့လည်းတောင်းဆိုလိုက်ပါတယ်။အပြည့်အစုံကတော့ဆက်သွယ်မြင်ရထားတဲ့ VOA မြန်မာဝိုင်းပြည်တွင်ထောက်ကိုထက်အောင်ကတင်ပြထားပါတယ်
။မြန်မာနိုင်ငံမှာကလေးတွေရဲ့ကျန်းမာရေးပညာရေးတွေမှာတိုးတက်လှုပ်ဆောင်မှုတွေရှိသလိုကလေးတွေငယ်ဆိုင်ရာဥပဒေမူကြမ်းတစ်ခုကိုလည်းရေးဆွဲဖို့ပြင်ဆင်နေပေမလို့ပြည်ပခဖြစ်ရာဒေသတွေအပါအဝင်ဝေးလံခံပြရတဲ့ဒေသတွေကကလေးငယ်ပေါင်း2000ကျော်အတွက်အကူအညီတွေလိုအပ်နေဆဲဖြစ်တယ်လို့ကုလသမဂ္ဂကလေးတွေများရှမ်းပုံငွေအဖွဲ့ကထောက်ပြလိုက်တာပါ။ဒီကနေ့ UNICEF ကထုတ်ပြန်လိုက်တဲ့အစီအခံစာနဲ့ပတ်သက်လို့ UNICEF မြန်မာရဲ့ဌာနကိုယ်စားလှယ် Veteran Banquet ကအခုလိုပြောပါတယ
် The estimated 2.2 million children do not actually benefit from these reforms.
ဒီပကချစ်ဘွားရဒေသတွေမှာနေထိုင်ကြတဲ့ကလေးငယ်1.3သန်းဟာပြုပြင်ပြောင်းလဲမှုတွေလုပ်နေပြီမယ်လို့သူတို့အနေနဲ့အကျိုးဆက်လက်တွေမခံစားရသေးပါဘူး။ကလေးငယ်ပေါင်း7000ကျော်ဟာမြတ်ပြားလာတဲ့အရေးအတွက်ဖြစ်ပြီးအခုဆိုရင်အဲ့ဒါကိုပြောင်းလဲဖို့အတွက်အခွင့်အရေးတွေရှိလာတာကိုလည်းကျွန်တော်တို့တွေ့မြင်လာရပါတယ်
။ကိုပြာနယ်ဦးဆောင်နေရခိုင်ကျန်းမာရေးကော်မရှင်ရဲ့တိုက်တွန်းချက်အရရခိုင်ပြည်နယ်ဘက်မှာလည်းကျန်းမာရေးနဲ့ပညာရေးဖွံ့ဖြိုးတိုးတက်မှုတွေလှုပ်ဆောင်နေတယ်လို့မနက်ဖြန်မှကျင်းပမဲ့ပင်လုံကြီးလာကမှလည်းပြည်ပကတန်ခံစားခဲ့ရတဲ့ကလေးငယ်တွေအတွက်ပိုကောင်းမွန်တဲ့ကာကွယ်မှုတွေရလိမ့်မယ်လို့သူကဆိုပါတယ်။မြန်မာနိုင်ငံမှာကလေးငယ်30ရာခိုင်နှုန်းလောက်ဟာအာဟာရချို့တဲ့တံကိုခံစားနေရပြီးမနေ့ရောက်ကလေးငယ်150ကျော်ဟာလည်းနေ့စဉ်သေဆုံးနေတယ်လို့ဒီအစင်ခံစားကထောက်ပြပါတယ်။ဒါအပြင်ဝေးလံခံပြတဲ့ကချင်ရှမ်းနဲ့ကရင်ပြည်နယ်အပါအဝင်နေဆက်ဒေသတချို့မှာလည်းမြန်မာစစ်တပ်နဲ့တိုင်းဒေသနဲ့ကိုင်းနေကြမကြာခဏဖြစ်ပွားနေတဲ့တိုက်ခိုက်မှုတွေကြောင့်အဲ့ဒီမှာရှိတဲ့ဒေသခံတွေဟာကျန်းမာရေးနဲ့ပညာရေးခဏတွေမှာအခန့်အသတ်နဲ့အနည်းငယ်သာရရှိနေသေးတယ်လို့သူကဆိုပါတယ်။ရခိုင်ပြည်နယ်ဘက်မှာလည်းလူပေါင်း3000ကျော်ဥယျာဉ်စုကတပြည့်တင်းဆောင်ခဲ့ရတာကြောင့်အဲ့ဒီမှာရှိနေသေးတဲ့အတိုင်းဝန်းတွေအတွက်အကာအကွယ်ရေးအကူအညီတွေလိုအပ်နေသေးတယ်လို့ဒီအစီအခံစာကပြောပါတယ်။ UNICEF အနေနဲ့လည်းရခိုင်ပြည်နယ်တွင်နှစ်ဖက်အတိုင်းဝန်းအတွက်အကူအညီတွေထောက်ပံ့ကူညီပေးနေတယ်လို့ UNICEF ရဲ့ဌာနကိုယ်စားလှယ်ကပြောပါတယ
်။ Yes, I mean we cooperate very well with the government of Myanmar.
ကျွန်တော်တို့ရခိုင်ပြည်နယ်အစိုးရနဲ့အတူလက်တွဲလှုပ်ဆောင်နေတာတွေရှိပါတယ်။ရခိုင်ပြည်နယ်မှာရှိတဲ့နှစ်ဖက်အတိုင်းဝိုင်းကကလေးငယ်တွေအတွက်ပညာရေးနဲ့အသက်ကြီးရင်သူတွေအတွက်ကျန်းမာရေးကဏ္ဍတွေကိုလှုပ်ဆောင်ဖို့ဆွေးနွေးခဲ့တာတွေလည်းရှိပါတယ်။အဲ့ဒီမှာပညာရေးစနစ်ဟာတည်တက်ပိုကောင်းဖို့လိုအပ်ပြီးကျန်းမာရေးဆောင်ရှောက်မှုတွေလည်းတိုးမြင့်လှုပ်ဆောင်ဖို့လိုပါတယ်။ကျွန်တော်တို့ဆွေးနွေးတဲ့အထက်မှာရခိုင်ပြည်နယ်မှာရှိတဲ့နှစ်ဖက်အတိုင်းဝိုင်းကကလေးငယ်တွေအားလုံးခွဲခြားဆက်ဆံတာမရှိဘဲကာကွယ်ဆေးထိုးတဲ့လုပ်ငန်းနဲ့ကျန်းမာရေးဆောင်ရှောက်မှုတိုးမြင့်လှုပ်ဆောင်ဖို့လည်းပါဝင်ပါတယ်။
ကလေးစစ်သားစုဆောင်မှုနဲ့ပတ်သက်လို့2012ခုနှစ်ကမြန်မာစစ်တပ်နဲ့လက်တွဲလှုပ်ဆောင်နေရတာရှိတာကြောင့်ကလေးစစ်သားအရေးအတွက်နေသွားတာကိုလည်းတွေ့မြင်ရတယ်လို့ UNICEF ဌာနကိုယ်စားလှယ်ကပြောပါတယ်။ဒါ့အပြင်တိုင်းဒေသလက်နက်ကိုင်အဖွဲ့တွေမှလည်းကလေးစစ်သားတွေရှိနေကြကြောင့်ဒီကိစ္စနဲ့ပတ်သက်လို့လည်းဆက်လက်ဆွေးနွေးဆောင်ရွက်နေရတာရှိတယ်လို့လည်းပြောပါတယ်ခင်ဗျာ။